မြန်မာနိုင်ငံမှာဆစ်အာနာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးခံရတဲ့နိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်တို့အောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးလှုပ်ရှားမှုတွေနဲ့ဆက်ဆက်ပြီးတော့ဖမ်းဆီးထားသူတွေကိုပြန်လည်ပေးဖို့မြန်မာအရေးလှုပ်ရှားတက်ကြွသူတွေကတောင်းဆိုလိုက်ပါတယ်။တို့အောင်ဆန်းစုကြည်ရဲ့89နှစ်ပြည့်မွေးနေ့နဲ့တိုက်ဆိုင်ပြီးတော့အမေရိကန်အပါအဝင်နိုင်ငံကရောက်မြန်မာအရေးလှုပ်ရှားတက်ကြွသူတွေကတောင်းဆိုလိုက်ကြတာပါ။အဖြစ်အဆုံကိုတော့ကိုညာဝင်းအောင်ကစူးစီးတင်ပြထားပါတယ်။
ဇွန်လ19ရက်နေ့ဟာဒေါ်အောင်ဆန်းစုကြည်ရဲ့89နှစ်မြောက်မွေးနေ့ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအရှိတ်အဝါဝါရှင်တန်ဒီစီ၊မေရီလန်၊ဗာဂျီးနီးယားကမြန်မာဒီမိုကရေစီရေးလှုပ်ရှားသူတွေစုပေါင်းပြီးဒေါ်အောင်ဆန်းစုကြည်မွေးနေ့ပွဲအတွက်မေရီလန်ပြည်နယ် Silver Spring မှာရှိတဲ့အလဲတန်းကျောင်းမှာစနေနေ့ကဘာသာပေါင်းစုံစုတောင်းပွဲကျင်းပခဲ့တယ်လို့ပွဲကျင်းပရေးမှဦးဆောင်ပါဝင်သူဦးရင်ထွေးက VOA ကိုပြောပါတယ်
။ဒီပွဲလေးကတော့အမေဒေါ်အောင်ဆန်းစုကြည်ရဲ့89နှစ်မြောက်ဝင်နေစတော်မူလိုက်ပါလေဒီပွဲလေးမှာကျွန်တော်တို့ဗုဒ္ဓဘာသာရောခရစ်ယာန်ဘောင်းစုံဘောမွတ်စလင်ဘောင်းစုံဘာသာဘောင်းစုံအနေနဲ့အားလုံးတယောက်ပြီးစုတောင်းပေးကြပါလိမ့်ခင်ဗျာဒီအပြင်ကျွန်တော်တို့နိုင်ငံတော်သမ္မတကြီးဦးမြင့်အပါဝင်ဒေါက်ဆန်းစုကြည်အပါဝင်ဖန်စီခန့်နဲ့နိုင်ငံရေးအကျဉ်းသားအားလုံးလွတ်မြောက်ဖို့လေဒီပွဲလေးကတောင်းပေးခဲ့ပါတယ်ဒီပွဲလေးမှာပဲကျွန်တော်တို့ဒီလံကျုံးမိတ်ပြကြတဲ့ကိုချင်းမီကိုစီယာတို့တို့လွတ်မြောက်ဖို့အတွက်လေအဲ့ရလည်းဒီကောင်မတော်မရအလုံးဝစတော့ပြီးတော့ကျွန်တော်တို့ပြည်တယ်ပြီးမှလွတ်မြောက်ပြီးအမြင်ဆုံးတိုက်ပြီးပြန်လဲထူထောင်ပါရဝါပြောတဲ့နေရာကိုရှိတဲ့နေမှာဒီလိုအလုံးစတော့ပြီးတော့ဒီပွဲလေးကိုလုပ်ခဲ့ပါတယ်ဒီပွဲလေးမှာတရားလာကြတဲ့ညီကောင်မတော်မရအလုံးဝလည်းပြည်တွင်းမှာရှိတဲ့ညီကောင်မတော်မရနဲ့အလုံးတပြည့်တဲ့တပားရဲဆိုတဲ့ဆန္ဒလေးကိုဖော်ထုတ်တဲ့ပွဲလေးဖြစ်ပါတယ်ခင်ဗျာ
အလားတူကနေဒါနိုင်ငံဗန်ကူးဗားမြို့ဘေကွန်ဖီးစ်ပန်းချံမှာလည်းဒေါ်ဆန်းစုကြည်မွေးနေ့အတွက်မြန်မာရေးလှုပ်ရှားသူတွေကဇွန်လ18ရက်နေ့မှာစွန်းဆက်ကလှူဒါန်းတာအပြင်စူတောင်းပွဲကျင်းပခဲ့တယ်လို့မအေးမိုးသူကပြောပါတယ
်။အမေတော်ဆုံးရှင်ရဲ့ဝင်းရွယ်ဝဲကိုကျန်ရတိုင်းရောအတိုင်းနိုင်လေပုံမျိုးနဲ့ကိုအချိန်ဆိုင်ရတယ်နော်။ဒီနေ့ကိုကျင်းပကျင်းပပါတယ်။အဓိကကတော့အဖြစ်ဆိုးလာနေပြီးတော့အမေဆောင်မမနဲ့ရေးတော့ပွဲကိုအတိမမပြုဘဲမတရားအသိပြီးတော့အမေစုနဲ့ဟိုသူ့ရဲ့ cabinet ကိုမတရားအကျဉ်းထားတာအဖြစ်ကိုအများဆုံးလွတ်ပေးဖို့ရေဒီမြို့သားမျိုးရေးအစိုးရကိုတတိယအစိုးရနဲ့ပေါ့နော် international ပေါ့နော်တရားဝင်အတိအကျပြေဖို့ပြုပေးဖို့ရေအဲ့ဒါကိုဘာလို့တောင်းဆိုရအနေနဲ့ဒီလိုပြန်လာကြည့်စပါဦးနောက်လည်းနေယုံကြည်ကြကြမတရားအကျဉ်းထားတက်ခံရတဲ့နိုင်ငံအကျဉ်းသားတွေကိုလည်းအများဆုံးပြည်မြောက်ပေးဖို့နဲ့ဟိုဆန့်ကျင်နေကြတာတွေကိုအများဆုံးရပ်တက်ဖို့တင်ဆိုရကိုတောင်းဆိုတာလည်းပါပါတယ်
ဥရောပတိုက်ကနယ်သာလန်နိုင်ငံဘရီဒါမြို့ကဒေါက်တာအရှင်စန္ဒဝရရဲ့ကျောင်းထဲမှာလူမှုကောင်းဆောင်ဒေါအောင်ဆန်းစုကြည်ရဲ့89နှစ်မြောက်မွေးနေ့အတွက်မြန်မာပြည်စုပေါင်းပြီးဆွမ်းကပ်လူတန်းတာနဲ့အလှငွေထည့်ဝင်တဲ့အစီအစဉ်တွေလုပ်ခဲ့တယ်လို့ကြပြားဆရာကြီးဥတင်မိုးရဲ့သမီးဖြစ်သူမမိုးမိုးနှင်းကပြောပါတယ်
ဒီစုမွေးနေ့အမတ်ကြီးကစတောင်းပေးရမယ်လို့ဆိုတော့အချင်းချက်ဆံရတဲ့နိုင်ငံရေးအကျိုးကြီးချက်သားအားလုံးလွတ်မြောက်ကြပါစေ။အဲဒီလိုဖြစ်ပြီးအများသံဃာမှန်ကိုရောက်ရှိပါစေ။မိစုကိုစမ်းပါပါစေ၊ဆက်လာပါစေ၊ဆက်ရကြပါစေ။အမတ်ကြီးစီသားတွေနဲ့တူဒီမိုကရေစီနိုင်ငံတော်သူကြီးစီကိုအတူစပြောရှိရှိရှိတဲ့နိုင်ငံမှာမကြောက်ခင်ဖြစ်မှာ။မိစုအများပြည်နဲ့ဆက်ပေးကြပါ။မိစုမှာဘာအစ်မမရှိပါဘူး။ဒီကောင်ကောင်းတဲ့ကောင်းကျိုးတွေလည်းအဲဒီကတည်းကပုံမှန်စေတနာထားကောင်းမှုအကျိုးပေးတဲ့တိုင်းပြည်ရဲ့မိခင်တိုင်းပြည်ရဲ့ကျေးဇူးတော်ဖြစ်ပါလေ
။အသက်89နှစ်ရှိလာပြီဖြစ်တဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်တာဆန်းစုကြည်ဟာလူမှုအောင်ကြောင်းမှုဖြစ်ခဲ့တဲ့1988ခုနှစ်ကစလို့မြန်မာနိုင်ငံရေးတဲ့စတင်ဝင်ရောက်လှူရှားလာခဲ့ပြီးဆက်အာနာရှင်အဆက်ဆက်မှာအနည်းဆုံး15နှစ်ကျော်ကြာနေအိမ်အကျယ်ကျုပ်ကြခံရသည်ဖြစ်သလို2021ဖေဖော်ဝါရီလဆက်အာနာသိမ်းပြီးနောက်ပိုင်းအခုချိန်ထိအကျဉ်းချခံရသေးဖြစ်ပါလေခင်ဗျာ